ပြည်ရဲ့နှစ်စက်တင်ဘာလမှာဖြစ်ပေါ်ခဲ့တဲ့ရွှေဝါရောင်တော်လှန်ရေးမှာတန်ဃာရော်ရီနဲ့အတူညီငယ်စွာစီတန်းလမ်းလျှောက်ဆန္ဒပြခဲ့တဲ့အတွက်အဖမ်းခံရတဲ့မွတ်စလင်ကျောင်းသားလူငယ်၁၀ဦးကိုဒီရပိုင်းအတွင်ထောင်ဒဏ်နှစ်နှစ်အပြင်ဒီအလုပ်ကျန်းစခန်းတွေကိုပါပို့ဖို့အာဏာပိုင်တွေကအမိန့်ချမှတ်လိုက်တာဟာနိုင်ငံရေးအရသာမကဘာသာရေးအရပါခွဲခြားဖိနှိပ်ဆက်ဆံတဲ့လု
သူတို့မှာပြီးတဲ့သင်ပြီးလုပ်တဲ့ကိစ္စမဟုတ်လေဒီလူတွေဘာသာပေါင်းဆိုလဲအကုန်လုံးပါတဲ့ကိစ္စဒါပေမဲ့ငင်းကျင်းနေတဲ့သူတို့ဆန္ဒပေါ်ထုတ်တဲ့ကိစ္စအဲ့ဒီဟာမှာဒီနိုင်ငံတော်ရဲ့ညီတို့ဒီပြားကြီးတို့အဲအဲ့တော့ဒီအနောက်ရှက်ပြေးတဲ့ကဘာတစ်ခုမှအနောက်ရှက်ပြေးတဲ့ကျွန်တော်ကအကြောင်းမရှိဘူးအဲ့ဒါကိုအကြောင်းမရှိအကြောင်းရှာပြီးတော့ပုံမှန်ရင်းမျိုးတက်တယ်ဒီနိုင်ငံအတွက်ပေါ့နိုင်ငံရေးယုံကြည်ချက်ခံယူချက်တင်နေလို့လုပ်နေတယ်အဲ့ကြောင့်လားလူငယ်တွေနော်ကနိုင်ငံရေးဖွဲ့စည်းပေးတဲ့လူငယ်တွေအဲ့လိုမျိုးတို့ပုံမှန်မျိုးတက်ပြီးနှိမ့်ခွနေတယ်ဆိုတော့အနေထားမှာစီစဉ်တကြားသူတို့နှိမ့်ခွကြိုးစားနေတာဆိုပါလေနောက်ကမွတ်စလင်လူငယ်တွေကိုအခုလိုမျိုးဒီရက်သက်ဆန်းတွေပို့ပြတယ်ဆိုတဲ့ဟာမှာလည်းသူတို့ကခွဲခြားလိုက်တဲ့သဘောလည်းပါတယ်နောက်ကအဲ့လိုရက်သက်ဆန်းပို့ပြီးဆိုတဲ့ကွာဒီစက်မရေးတွေနော်အညွတ်တုံးသွားတာပဲဒီခါလေးပေါ့နော်သူတို့အသက်ပြန်ရှင်လာစရာတောင်းတရိုင်းတို့တော့နည်းတယ်
ဒါပြင်အခုလိုမွတ်စလင်ကျောင်းသားတွေပေါ်စစ်ဆိုးရရဲ့ပြစ်ဒဏ်ချမှတ်မှုဟာကျောင်းသားလူငယ်တွေရဲ့လှုပ်ရှားမှုတွေကိုရပ်တန့်သွားအောင်ချိန်ချောက်လိုက်တာလည်းဖြစ်တယ်လို့သူကအခုလိုပြောပါတယ
်။ဒီလိုလုပ်ရတဲ့ဆိုတာလူကြီးတွေအားလုံးကိုကျွန်တော်တို့ဟိုချုပ်ပြီးလိုက်တာပါတယ်။နောက်ကအစီအမအခွင့်အရေးကိုဖောက်ချလိုက်တာလည်းပါတယ်။နောက်ကျောင်းသားအခွင့်အရေးဖောက်ချလိုက်တာပါတယ်။ဒီလူငယ်တွေကကျောင်းသားလူငယ်တွေဖြစ်တဲ့ကျောင်းသားလူငယ်တွေဖြစ်တဲ့ကျောင်းသားလူငယ်လျောက်တို့အစီအစဉ်တွေကိုစစ်ဆေးပေးနေ၊စစ်ဆေးဆောင်ရွက်ပြီးအလုပ်လုပ်နေတယ်။အဲလိုမျိုးလည်းတခါဒီတောင်းသားအရေလူငယ်တွေအကုန်လုံးကိုအကျန်းဖက်တဲ့အကျန်းဖက်သမားတွေဆိုတဲ့ဆိုဆိုချက်တင်နေအဲဒီခါနေနိုင်ငံတော်ပြည်ညို့ပြောင်းမှုနှစ်ချီလာနောက်ဆက်တယ်ဆိုတဲ့ဟာမျိုးနဲ့ဆိုဆိုရတဲ့ရှင်ဒါကျွန်တော်တို့တောင်းသားတွေအားလုံးရဲ့အခွင့်အရေးကိုသူအချီလာနောက်ဆက်တာနောက်တစ်ခါပေါ်လာလိုက်တာနောက်တစ်ခါပေါ်လိုက်တာ
အခုလိုတောင်းသားလူငယ်တွေအပေါ်မတရားပြစ်ဒဏ်ချမှတ်တဲ့အပေါ်မှာပြည်ရင်းပြည်ပကလူအခွင့်အရေးအဖွဲ့အစည်းတွေအနေနဲ့ဝိုင်းဝန်းကာကွယ်ပေးဖို့တောင်းဆိုတဲ့အကြောင်းလေးဘကတာအဖွဲ့ချုပ်ကပြောပါတယ်
ဒီနေကခံရတဲ့ဒေသတွေနဲ့ပတ်သက်တဲ့နောက်ကလူခွင့်ရေးတွေချုပ်ပေါက်တယ်၊ကျင်းသားခွင့်ရေးချုပ်ပေါက်တယ်၊ကျောင်းသားခွင့်ရေးချုပ်ပေါက်ခံရတယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကဘာလို့ပြောင်းလဲကျွန်တော်တို့ပြောချင်တယ်။နောက်တစ်ခုကလူခွင့်ရေးချုပ်ပေါက်ခံရတဲ့နဲ့ပတ်သက်ပြီးတော့နိုင်ငံတကာတွေသူတို့ကအဖွဲ့အစည်းဒီဒီမှရှိနေတဲ့ဒီလူခွင့်ရေးတွေနဲ့ပတ်သက်ပြီးစောင့်ရှောက်ရမယ်ဆိုတဲ့မူရင်းအများကြီးရှိတယ်။အဲ့ဒီမူရင်းနဲ့ဆက်လက်နေကျွန်တော်တို့ဒီနိုင်ပြီးတော့သူတို့ဒီလူခွင့်ရေးနဲ့ပတ်သက်ပြီးချုပ်ပေါက်ခံရတဲ့ကိစ္စအပေါ်မှာဆောင်ရွက်ပေးတယ်လို့နောက်အကျဉ်းသားကိုညီဆောင်ရဲ့ဖွဲ့စည်းတွေရှိလာတယ်။ဒီထဲမှာချုံမောက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးဒီလိုတရားဝင်ရပ်တည်နေတဲ့ဖွဲ့စည်းတွေကဝိုင်းဝန်းပြီးတော့သိရှိပေးစီစဉ်နေ
။ဘကတာရဲ့ဒီပြောရေးဆိုခွင့်ရှိသူကုမျိုးတေဇာပြောသွားတာပါ။1990ခုနှစ်အောက်တိုဘာလတုန်းကပတ္တနိကုသနာကံဆောင်ခဲ့တဲ့တန်ဃာတော်တွေကိုဒီရဲဘက်စခန်းတွေကိုပို့ပြီးတော့အလုတ်ကျန်းခိုင်းစေခဲ့တာကြောင့်တန်ဃာတော်19ပါးဟာဒီအလုတ်ကျန်းတံမခံနိုင်တဲ့အတွက်အဲ့ဒီစခန်းတွေမှာပဲပြန်လွန်တော်မူခဲ့ပါတယ်။အခုလိုဒီကျောင်းသားလူငယ်တွေကိုရဲဘက်စခန်းပို့လိုက်တာဟာဘာသာရေးအရနှိမ့်ကွမှုတစ်ခုဖြစ်တဲ့အပြင်ဒီကျောင်းသားလူငယ်တွေရဲ့အသက်အန္တရာယ်ကိုစိုးရိမ်ရတဲ့အနေအထားမှာရှိနေတယ်ဆိုတဲ့အကြောင်း APP ခေါ်နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်းကလည်းပြောဆိုခဲ့ပါတယ်ရှင်။